Bangladesh နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာအစိုးရပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးမြင့်လာနေချိန်မှာပဲကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံကိုအတိုးမဲ့ချိမဲ့ဒေါ်လာတန်း200ကိုဆန့်ကန့်ထားလိုက်ကြောင်းအော်တိုဘားလ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဖိနေချိုးချဲမှုလူမှုလုပ်ငန်းဆိုင်ရာတွေမှာအလုံးပဝင်နိုင်ရေးနဲ့စီးပွားရေးအခွင့်အလမ်းရရှိနိုင်ရေးစတဲ့အခြေခံအချက်တွေကိုဦးစားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တာနဲ့အညီသူတို့ခေါ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေနဲ့အာဓမ္မနေရရွှေ့ပြောင်းမှုတွေပြုလုပ်နေတဲ့အပေါ်အထူးစိုးရိမ်ပူပါကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်အနေနဲ့မြန်မာနိုင်ငံအတွင်းမှာထိရောက်စွာအကျိုးရှိစေမယ့်ပညာရေး၊ကျန်းမာရေး၊ခြေလက်လမ်းမဆက်သွယ်ရေးတန်းသားလူမျိုးစုအားလုံးအထူးသဖြင့်ရခိုင်ပြည်နယ်အတွင်းမှာဘာသာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်ခွင့်ရှိရေးစတဲ့စီမံကိန်းတွေကိုဦးစားပေးဆောင်ရွက်ခဲ့ကြောင်းဒါပေမဲ့မြန်မာနိုင်ငံကိုအတိုးမဲ့ချေဖို့အတွက်မကြတဲ့ခင်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအရထုတ်ပေးမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်။ကမ္ဘာ့ဘဏ်အနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းနဲ့နိကစွာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာအစိုးရအနေနဲ့တင်မာမှုတွေရော့ကျရေးအတွက်လိုအပ်ချက်တွေကိုအရေးတကြီးလှုပ်ဆောင်ဖို့ဒုက္ခသည်တွေနဲ့ပြည်တွင်းရွှေ့ပြောင်းအခြေချနေထိုင်ရသူတွေနေရပြန်နိုင်ရေးအပါအဝင်အားလုံးအတွက်စာနာမှုဆိုင်ရာအကူအညီတွေရရှိရေးပံ့ပိုးဆောင်ရွက်ပေးဖို့အတွက်တိုက်တွန်းကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီအတွက်ကမ္ဘာ့ဘဏ်အနေနဲ့အကူအညီပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကအောက်တိုဘာလ17ရက်နေ့မှာမြစ်တာရပ်ခံခဲ့ကြောင်းကမ္ဘာ့ဘဏ်အနေနဲ့ဒုက္ခသည်တွေကိုလက်ခံပြီးပံ့ပိုးပေးနေတဲ့အစိုးရနဲ့လူမှုအသံဝိုင်းတို့ကိုအကူအညီပေးဖို့အစီအစဉ်ရှိကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။